ยังคันจีเนี่ยบ่เนาะเจ้าผิวเย่ป่าวจ้อเย่แยมเย่เย่บ่เนาะดีมาณีจ้าเด้ดุขะเดสแคเนี่ยกำมันไดนตาไอ้หนาวซู50จ้อเปียงกงမျိုးเปียงชุ่ยลาเด้กฤษณะเนปัดตะบี้รอดาอซุยะณีเนี่ยเปียงแลต้งตับผู่บ่เนาะดีตุหลွတ်ตอมาดาอซุซุยนุ่ยผู่แลရှိเด้เสียรุณีเนี่ยบ่เนาะบลูจ้องเปียงกงยောက်ลาดาแลดีณีท้าฤติปะซิရှင်
ကျောက်ပြူပေါက်တော့ရံပြဲဆိုတဲ့တုံးခုကဒုက္ခတေသခံဖက်တဲ့နေဆိုတာတော့မှန်ပါတယ်ဒါပေမဲ့လို့ရံပြဲမျိုးနေမှသီတာအိမ်ထောင်စု55စုကိုဒုက္ခတေသခံဖက်တဲ့နေဆိုပြီးတော့ရံကုန်မျိုးကိုကျောင်းရှိနေထိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကမန်တိုင်းသားတွေကမိမိမူလနေရာလည်းအိမ်ဆောက်လို့မပေးတဲ့အဆုံမှာရံကုန်မျိုးကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ
ဘဲကလာလောက်ကများရောက်ရှိလာတာမျိုးလဲအစိုးရကကြတော့ပေါ့နော်ဟိုဘာကြောင့်ဒီဒုက္ခသည်စခန်းတွေကိုဖျက်ခိုင်းတဲ့သဘောမျိုးလဲဆရာ
2019ခုနှစ်အစည်းလာရယ်နေလာရယ်ကျွန်လာရယ်3လအတွင်းမှာတရားဝင်ကြောင်းရွှေ့ပေးပါတယ်ကျွန်တော်တို့မူလနေရာကိုပြန်လည်ချက်ပေးပါလို့တောင်းဆိုပါတယ်အဲ့ဒီအချိန်မှာကော်ဖီအနန်ကော်မရှင်ကဒီ65လုံးပထမအရေးအနေနဲ့ဖြောက်ပေးဖို့လာတယ်ဟာရခိုင်ချို့ကနေပြီးတော့ပြိပခါကိုနောက်တစ်ချိန်ဖြစ်ပေါ်လာရင်မကောင်းဘူးဆိုတဲ့ပုံစံမျိုးနဲ့သူတို့တင်ပြတာရှိပါတယ်။ကမန်တိုင်းသားတွေကလည်းဒါဆိုရင်သူတို့ဒီတိုင်းဒုက္ခတွေစခါမှာတော့ဆက်လက်မနေနိုင်ဘူး။ဒီနေ့အေးချမ်းတဲ့အချိန်မှာတော့ကျွန်တော်တို့မူလနေရာမှာပြန်လည်လာပြီးမရောက်နေထိုင်နေ။အခုတော့ရန်ကုန်မြို့ကိုပညာသင်မယ်၊စီးပွားလုပ်မယ်ဆိုပြီးတော့ဆွေမျိုးသားချင်းတွေရှိတယ်ဆိုပြီးတော့ထွက်လာဖို့သူတို့နဲ့နှိမ့်နိုင်တယ်ပေါ့နော်။နှိမ့်နိုင်တဲ့အချိန်မှာအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ရန်ကုန်မြို့ကိုရောက်ရှိလာရအစိုးရအစီအစဉ်နဲ့ရောက်ရှိလာခြင်းဖြစ်ပါတယ်ခင်ဗျာ
။ရန်ကုန်မြို့ရောက်လာတဲ့အခါမျိုးမှာရောအစိုးရထောက်ပံ့မှုတွေဟိုဘလို့များဤရတာမျိုးရှိလဲ
။ရန်ကုန်မြို့ကိုရောက်လာတဲ့အချိန်မှာအစိုးရရဲ့ဒီထောက်ပံ့ခြင်းလုံးဝမရှိတာကျွန်တော်တို့ဒီရန်ပြည်မြို့မှာရှိတဲ့ဇမန်တိုင်းသားနေအိမ်အထောင်စု120ရှိပါတယ်။120တဲက2013 2014 2015 2016ဒီကြားထဲမှာဝန်ထမ်းတွေကပထမအကြိမ်အနေနဲ့သူတို့ပြောင်းရွှေ့ပြီးတရားဝင်ပြောင်းရွှေ့ပေးပါတယ်အားလုံးပေါင်း55ခုပဲကျန်ပါတယ်ဆိုတော့ဒီလူတွေအားလုံးဖေးကဒုတိယအကြိမ်နီးရှို့ခံရတဲ့အိမ်မီးအားလုံးအတွက်ဆိုပြီးတော့2019ခုနှစ်ဇူလိုင်လ17ရက်နေ့မှာမျက်နှာကြေးပေးပါတယ်အကြီးပေါ်အိမ်ပိန်နှစ်ထပ်အိမ်ကြီးက330ပေးပါတယ်နောက်တစ်ခုကစိတ်20ပေးပါတယ်450 500ဝန်းကျင်လောက်တန်တဲ့အိမ်နဲ့မြေနဲ့ရှိတဲ့လူကို15ပေးပေးပါတယ်3မျိုး3ဆောက်ခွေပြီးပေးပါတယ
်မတ်လ5ရက်နေ့မှာဆိုရင်လည်းဒါပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ရပေါ့ဒီကိစ္စတွေကိုဒါအစိုးရအနေနဲ့ပြန်လည်တုံ့တက်ပေးဖို့အစိုးရတင်ထားတာရှိရဲ့ဆရာရဲ့ဒီကိုယ်စားလှယ်တင်ပြမှုအပေါ်ရောဆရာတို့အနေနဲ့ဘယ်လိုများအမြင်ရှိပါလဲရှင
်တမန်တိုင်းရင်းသားတွေဒီ135မျိုးဝင်တိုင်းရင်းသားလူမျိုးစုတစ်ခုဖြစ်တယ်အခုကအထက်ခြေတစုံတရာကြောင့်နိုင်ငံတော်အစိုးရကတရားဝင်ကြောင်းရွှေ့ပေးလိုက်တဲ့လူကိုမှဣစ္စလာမ်ဘာသာကိုယ်ဝယ်တဲ့ကြောင့်ဘာသာရေးခွဲခြားပြီးဆက်ဆံတဲ့ပုံစံမျိုးကိုတွတ်ပြရပါတယ်။ဘိုင်ယပ်စပိုးတွေလို့တုံ့နှုတ်ထားပါတယ်။ဒီဥမောင်းမြင့်ဒီကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးပြင်ပြတယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဒါကိုနိုင်ငံတော်အစိုးရသတင်းထုတ်ပြန်ရေးအဖွဲ့နဲ့လူမှုဝန်ထမ်းကြီးစီအဖွဲ့ရဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့နေရာချထားရေးအဖွဲ့တွေအားလုံးကတာဝန်ယူဖြည့်ဆည်းပေးရလိမ့်မယ်လို့ကျွန်တော်အနေနဲ့နားလည်ပါတယ်။
ကမန်တိုင်းသားတွေအနေနဲ့ရောဒါနေရာပြန်လို့တဲ့ဆန္ဒရှိလားဘလို့များဆရာတို့ကြားသိရလဲရှင်
။ဒီနေရာကိုမြို့ပြွာမှစွန့်လွှတ်ဖို့ဆန္ဒမရှိတာရခိုင်တိုင်းရင်းသားများတွေကနောက်တကြိမ်ဒီကိုမိသားစုလိုနေပါမယ်ဆိုတဲ့ဂတိအမှတ်ခံချက်မိသိနေရာကိုမဆိုးလက်လက်စွာတော်လာရောင်းဝယ်ထောက်ပေါ်ခွင့်ပညာသင်ကြားခွင့်ဒါမျိုးတွေအားလုံးအချက်လက်တွေနဲ့ပြည့်စုံမယ်ဆိုရင်ကိုနိုင်ငံတော်အစိုးရမှသူတို့ရဲ့စာဝါနေရေးကိုပြင်ဆင်ပေးမယ်ဆိုလို့ရှိရင်သူတို့ကိုမိမိမူလနေရာကိုပြန်ဖို့အစဉ်သက်ရှိပါတယ်ဆိုပြီးကျွန်တော်တို့လည်းပြည့်စုံမေးမြန်းတဲ့အချိန်ကစပေါ်တူညီမှုရရှိထားပါတယ်
ကျေးဇူးပါရှင်
ဟုတ်ကဲ့ပါ